မနိုင်ငံရဲ့ရေကြီးမှုအန္တရာယ်ကာကွယ်နိုင်ရေးအတွက်သဘာဝဝန်ကျင်ထိန်းသိမ်းရမှာအတူတည်းပြီးလှုပ်ဆောင်တဲ့အားသုံးခုတည်းကတတိယအားဖြစ်တဲ့ reforestation ကိုခေါ်တဲ့စစ်တော်ရပြန်ပြီးရှင်းပြန်လာအောင်ဘယ်လိုလုပ်တယ်လဲဆိုတော့ကိုထိန်းသိမ်းရေး engineer ဦးသိမ်းမော်ကပြောပြပေးမှာပ
ါဒီသဘာဝပတ်ရေးအသိကိုစစ်တင်ဆိုင်ရမယ်ဆိုတာလူတိုင်းမှာအသိပေါ်ရှိတယ်အဲ့မိုးရင်းမှာတုတ်ပင်တွေဆိုက်ကြတုတ်ပင်ဆိုက်ပွဲတော်တွေလုပ်ကြတယ်ဒါပေမဲ့တကယ်တော့သွားပေါ်ရင်ကျင်းပြည်ရောက်အကျိုးရှိလာတဲ့ဒီဆိုက်တာမျိုးကိုမတွေ့ရဘူ
းမြန်မာနိုင်ငံမှာတုတ်ပင်ဆိုက်ပွဲတွေလုပ်ကြတာကြောင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့တုတ်ပင်ဆိုက်ပြုရမယ်ဆိုတဲ့အသိကိုရစေပါလေဒီအသိနောက်မှာဆက်ပြီးသတိထားဖို့လိုတာကတုတ်ပင်ဟာတပင်နဲ့မလုံလောက်ဘူးဆိုတာပါ
ဟိုတကယ်တမ်းကျတော့ရေကြီးကိုတိုက်စားမှုတွေဖြစ်ပင်တပင်နေရနေပြီးတော့တာဝန်မပေးနိုင်ဘူးဆိုတာဥပမာကျွန်တော်တောင်ကောင်းနေမှာလက်ကမ်းနေမှာအမြစ်တွေကြွနေတဲ့ဖြစ်ပင်မှုတွေပြေဦးကြတာပေါ့နော်သူကအမြစ်တွေကြွနေတာမဟုတ်ဘူးသူကအမြစ်ကြီးတိုက်စားတာလို့ဆိုတာဖြစ်ပင်တပင်နေရနေတိုက်စားမှုတွေစီးရအောင်ကွာမပေးနိုင်ဘူးအဲသူကအရွက်တွေနဲ့အပေါ်ကကျလာတဲ့မိုးရေရေကြီးကိုကျတဲ့အချိန်ပေါ့နော်ဖိတ်ပြရင်ပဲရှိတယ်နောက်ပြီးတော့ကျလာတဲ့မိုးရေကစုတ်သွားတဲ့အချိုးဖြစ်မှုတော့ရှိတယ်တပင်ကြီးကရေကြီးတိုက်စားမှုတွေကြီးကြီးအောက်ကဝင်နေနိုင်တော့ဖြစ်လာမှသာလေတပင်တွေအများကြီးဖြစ်လာမှသာလေရေရတပင်တွေကြားကနေဖြတ်စီနေသွားမယ်နောက်ပြီးတပင်တွေအောက်မှာရှိတဲ့အရွက်ချောက်တွေတိတ်ခိုင်းချောက်တွေရေပင်တွေဆိုတဲ့အပင်လေးတွေနဲ့ဒီအတားအဆီးဖြစ်လို့သာလေသူကနေပြီးတော့မြေရောက်ရပုံပြီးတိုးလာပါတော့နော
်ဒီလိုအချိုးရှိလာစီဖို့အဓိကရည်ရွယ်ပြီးတပင်ဆိုင်နေတဲ့သူတွေကဘာတော်မှမရှိပါလေ
အကဘာတဝမ်းပါပေါ့နော်ဒီတယောက်ချင်းအစ်စ်တင်ဆိုင်နေတဲ့လူတွေရှိတယ်။ဥပမာဆိုပါလို့အင်ဒိုနီးရှားနိုင်ငံမှာအစာဒီမာဆိုတဲ့လူရှိတယ်။သူ20လောက်ပေါ့နော်။သူဒီဇာဘာကျူးအလယ်ပိုင်းကသူတို့ယူအားပေးရတဲ့သူတို့ကမီးအောင်လို့ပြတ်သွားတယ်။နောက်ပြီးတော့လူဖြတ်ပြီးလို့မလို့ပြတ်သွားတယ်။ဒါတွေ့လာရဲဆိုသူတို့ယူအားမှာရေများတော့ဘူး။ဒီမှာစမ်းရေစားကြောင်းတွေခန့်ချောက်သွားတယ်။လက်ဆိုင်ကလည်းလက်ဆိုင်လူများတော့ဘူး။အဲ့တော့သူတို့ဘာလဲလုံလဲဆိုတော့လင်းရင်းပွင့်လေးကိုရောင်းတယ်ရောင်းရော်ပဲဝင်လေရတာပေါ့နော်အဲ့တော့သူအကြတဲ့လင်းရင်းလေးရောင်းရတဲ့တစ်ဆန်ကိုစော့ပါလုပ်တယ်ဆိုတော့ရောင်းရင်းကျိုးပင်လေးဝင်ပေါ့နော်ရောင်းရင်းကျိုးပင်ကတော်တော်ကြီးကြီးတယ်ခုကစ်ဆိုရင်တပင်$900လောက်ရှိတယ်အဲ့တော့သူအကြတဲ့တစ်ဆန်နဲ့ရောင်းပြုတ်လေးကြီးအစ်စ်တော်မှာစစ်ပင်လေးစော့ဆိုင်တယ်အဲ့တော့ရောင်းရင်းဆိုတာသုံးမတည့်ဘူးပေါ့နော်လူတွေအတွက်အစ်စ်ကလည်းသုံးလို့မရအရွက်ကလည်းသုံးလို့မရအစ်စ်ကလည်းသုံးလို့မရဘူးပေါ့နော်အဲ့တော့အတုံးမကြတဲ့အပင်ကိုစိုက်နေတဲ့သူတို့လူတွေကအယူးလို့ခေါ်တာဒါပေမဲ့20လောက်ကြာတဲ့အချိန်မှာခုနစမ်းနေပြန်ထွက်လာတယ်ရေတွေပြန်ရလာတယ်သူတို့ကလောကလည်းယူပုံပုံတီးတော့ရတယ်ဆေးတွေကပြန်ဆိုက်လာတယ်ပေါ့ဒါပါအကြောင်းဖြစ်လာလဲလို့ရှိတဲ့အချိန်မှာသူစိုက်တဲ့ဖြစ်ပင်ကြောင့်ရေတွေပြန်ထွက်လာတယ်ဒီလိုဆိုင်ကသူကအခုတော့ဟီးရိုးဖြစ်သွားပြီပေါ့
အင်ဒိုနီးရှားကကျန်တော့တက်တော့တောမီလောင်ကိုပျက်စီးခဲ့ရတဲ့နောက်အဲ့ဒီကဒါလီရွာမှာအငတ်ပြီးဆိုက်ခဲ့တာကိုစာဒီမန်ကညောင်မင်းပေါင်း1,100နဲ့အေကာပေါင်း250မှာဆိုက်ပြီးဖြည့်ရှင်းခဲ့တာဖြစ်ပါတယ်။သူ့လိုလူတွေတခြားနိုင်ငံတွေမှာလည်းရှိနေပါသေးတယ
်။ဆိုတော့လူတွေတရုတ်ပြည်တို့တခြားအမေရိကန်မှာအိန္ဒိယမှာရှိတယ်။သူတို့တွေအပင်တွေဘယ်လောက်ထိဆိုက်ကြလဲလို့ကြည့်ရတယ်ကွာ။အဲဒီလိုကအပင်1,000ဆိုင်တယ်။ကျေဝန်းရဧက100လောက်ပေါ့နော်။ဧက100လောက်အတွင်းမှာအပင်1,000လောက်ဆိုင်မှာတကယ်အကျိုးဖြစ်တာကိုသိအောင်ပေါ့နော်။အဲ့တော့ကျွန်တော်တို့ကလည်းတပင်ဆိုင်နေတာလေ။အလဲဆုံးတောင်ကနန်းတော့ဆိုင်မှာဖြစ်နေတယ်။တရုတ်ပြည်ကိုအိန္ဒိယကမှအပင်စားတဲ့ချီစီဆိုင်နေတယ်။ပါကစ္စတန်ကသူအပင်ဘီလီယံနဲ့ချီစီဆိုင်ရတယ်။ဘီလီယံချွေးစုလာပြီဆိုပြီးတော့ခေတ်ကသမားတွေပြီးတော့နိုင်ငံတော်တော်ဖြစ်လာတယ်။အမေရိကန်အမှုတော်ပြီးလို့လည
်းမြန်မာနိုင်ငံမှာလည်းတဘာဝဝန်းကျင်ပညာရှင်တယောက်ကြောင့်ရှင်လန်းဆိုပြခဲ့ရတဲ့တာတကရှိပါလေ
။အကိုပါတော်ဆိုကျွန်တော်ငငယ်ကတော့ဒီပြည့်တဲ့ဒေသမှာနေရတဲ့လူဆိုရင်ကျွန်တော်ကိုပါကိုတွားပြီးတော့ဒီဝက်ဆပ်ဖက်ကြတယ်။ကိုပါတော်ကဆံချောင်းလေးတွေပြီးမှစားကြတော့ကြပြီးမှပြန်လာကြတယ်။ကျွန်တော်တို့ဆံချောင်းတက်ဖြစ်တဲ့အချိန်မှာကိုပါတော်ရေမဆွတ်တော့ဘူး။ကျွန်တော်တောင်းပေါ်မှာတစ်ပင်လေးမရှိတော့ဘူး။မပြောတော့တွေရှိတော့တယ်။ဒါပေမဲ့သူတို့ကဥပုံကအဲရောက်သွားတဲ့အချိန်မှာသူကကိုပါတော်မှာအပင်ကိုပြန်ဆိုင်တယ်။ပြန်ဆိုင်တော့ကျွန်တော်လူလာပန်းဖြစ်တဲ့အချိန်မှာပုပ်ပွားရေပြန်ဆက်လို့ဒီနေ့ဒီလေပုပ်ပွားပေါ်ဝင်ကျင်ကစိမ့်လာနေတာကိုသိရတယ်။၆ရောင်းလို့မြို့မှာလဲပုပ်ပွားရေရဲ့ဒီရတာသုံးရပြီ။ဆိုတော့အစ်ပင်ကတပင်တပင်ဆိုင်တာရဲ့အဲ့လိုပေါ့နော်။ဖြည်းဖြည်းချင်းနဲ့ညံ့ညံ့ဆိုင်နေပါပဲ။ကဘာပေါ်ဝင်ကျင်လဲအကျိုးရှိနေ။ဒါတော့မှ20လောက်ကြာမှတကယ်အကျိုးရှိလာတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ချိန်မှာလဲတကယ်ပေါ်ဝင်ကျင်အကျိုးဖြစ်ဖို့ဆိုရင်အပင်တောင်းတော့အနည်းဆုံးဆိုင်မှာဖြစ်နေလို့ဖြစ်နိုင်အပင်သိမ့်တဲ့တန်းနဲ့ချီပြီးဆိုက်လို့လို့ပေါ့ဒီပြင်ဆိုင်တာကိုလည်းဖြူကူရရောအဆိုးရောနေတဲ့အားလိုက်လုံနိုင်မှာဖြစ်နေ ချင်းနိုင်တယ်များခုနနီးတုံးလားလုံးကိုပေါင်းပြီးမှဖြည်းအောင်လုံးမှတကယ်ပါဝင်အပွားပေါ်ဝင်ပြန်ပြန်ပြီးကောင်းလာမှာပထမဆုံးကတော့ rain water harvesting ဆိုမိုးရေကိုရအောင်မိုးရေကိုဖြန့်ချုပ်ပေးရမှာပေါ့နော်ဒုတိယနီလာကတော့ကျွန်တော်တို့မြစ်ထဲမှာပို့နေတဲ့တဲလုံးတွေကိုဖယ်ထုတ်ရမယ်မြစ်ထဲမှာရေအတွက်စီးရနေရရှိအောင်လုပ်ပြရမှာပေါ့နော်အဲ့ဒါကတော့ Ground for the river ကိုခေါ်ရပေါ့နော်ဆိုတော့နောက်ဆုံးတစ်မျိုးကတော့တစ်မျိုးကြမြစ်ဖြစ်တဲ့ reforestation ကိုခေါ်တဲ့တစ်ပင်တစ်တော်ကိုပြန်ပြီးဖြစ်လာအောင်လုပ်ပါပေါ့နော
်တစ်ပင်တစ်တော်ကိုပြန်ကောင်းအောင်လုပ်တဲ့နေ့မှာမြစ်ပင်တွေကလည်းအရေးပါပါတယ်ချင်းပြည်နယ်ဖလန်းလင်းရင်ကွင်းအတွက်ဗက်တီးရီးယားအမျက်ရှင်မျက်ကိုစိုက်ပျိုးပြီးမြေထင်းနာဟာနောက်တစ်ပင်ကြီးကိုစိုက်ဖို့တက်ပါလမ်းပွင့်သွားစီတာပ
ါဖလန်းကအခုလေညာကွင်းဖလန်းကစုပုံလေကွင်းဆိုတာသူတို့အစ်စ်လုံးတဲ့လူကြောင်းကြီးကကျွန်တော်တို့နားလဲတာသူတို့ကတကယ်ခင်ပြည့်တဲ့မီးတွေနဲ့မြေကိုထိန်းဖို့ပမာကြံပြည့်ရလို့ကျွန်တော်တို့ကြားရပေါ့နော်အဲ့မြေကိုထိန်းတဲ့ကုန်ကြသေးကလေရင်ကွင်းတစ်ခုလုံးရှိနိုင်ရင်တစ်ခုလုံးကုန်ကြသေးတယ်တော့ပေါ်နေတယ်လို့ကျွန်တော်ကြားရပေါ့နော်။ဒါပေမဲ့အခုဒီမြက်ကိုဆိုက်ရတဲ့အတွက်ကကုန်ပြလေးကတော်တော်အတော်တော်လေးကိုတိတိကျကျတက်တာွားရဲ့။ရေရှည်မှလည်းအကျိုးရှိရဲ့။နောက်ပြီးတော့ကျွန်တော်ကဒီမြက်ကမြက်တင်ဆိုင်ပါမို့မြက်ဆိုင်ပြီးလို့တစ်နှစ်လောက်ကြာလို့ရှိရင်မြက်တင်ကြားမှာကျွန်တော်တို့ကသီယူပင်လို့တောင်စလပင်လို့စားတယ်။ဒီကကတိတ်ငြိအကြီးကြီးပါဆိုက်ပါပေါ့နော်။ဆိုတာမြက်ကိုဆိုက်ပြီးနေထိုင်တယ်နောက်တစ်ဆင့်ကတတော်ကျန်ဖြစ်လာလို့အတွက်ရေကိုပဲအထောက်အကူကြီးမှကျန်ဆိုင်ကြပါတော့เนาะဒီအလိုကြီးရတာရေကမြေဖြိုးနေမှာကတိတိတတော်ဖြစ်ဖို့အတွက်ပါအခြေခံအောက်တစ်ခုဖြစ်နေတာကိုကျွန်တော်သိတယ
်ချင်းကင်းအင်ဂျင်နီယာဦးသိန်းမော်ရေပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်နဲ့မြင့်တင်တဲ့ကဏ္ဍကိုဒီမှာပဲညှနာလိုက်ပါရှင်နောက်တစ်ပတ်မှာပြန်ပြီးဆက်ပါမယ်